ကချင် KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့ဘိုတင်နန်းကျောင်းကိုမြန်မာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ကချင်အရာရှိလောင်20ခန့်တေဆုံးခဲ့ရတဲ့အဖြစ်ရနဲ့ပတ်သက်ပြီးသမရဦးသိန်းစင်ကဒီလိုသွေးထွက်တန်ယူပိဋိပက္ခတွေတားဆီးနိုင်ရေးအတွက်အပြစ်ခတ်ရက်စဲရေးစောင့်ကြည့်မှုအဖွဲ့တွေနဲ့ဆက်ဆံရေးယုံတွေပုံမှုဖွင့်လှစ်သွားရမှာဖြစ်ကြောင်းဒါအပြင်တမတော်အနေနဲ့လည်းသတင်းထုတ်ပြန်မှုတွေပုံမှုလှုပ်ဆောင်သွားရမှာဖြစ်ကြောင်း VOA ကိုပြောဆိုလိုက်ပါတယ်သမရဦးသိန်းစင်ကို VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းကနေပြည်တော်မှာတီးသန့်တွေ့ဆုံမေးမြန်းထားတာကိုအခုနားဆင်နိုင်ပါပြီ
ဒီအပြစ်ခတ်ရစေးလို့ကိစ္စမျိုးတွေပေါ့ဒီလိုအပြစ်ခတ်ရစေးလို့ကိစ္စမျိုးမှာဆိုရင်အစောပိုင်းကသမရကြီးပြောတဲ့အထက်မှာလည်းပါပါတယ်ပထမဆုံးဦးစားပေးအနေနဲ့ကဒုတိယတန်ရုံမှုတွေရစဲပြီးတော့ဒါအပြစ်ခတ်ရစေးရနိုင်ပြီးတော့နိုင်ငံရေးဟိုဆွေးနွေးမှုတွေချီသွားမယ်ဆိုတာဒါနိုင်ငံတော်ရဲ့ဟိုမူဝါဒတရားအနေနဲ့ဦးစားပေးမူဝါဒတရားအနေနဲ့ချပြီးလုပ်ရဲဆိုတာလည်းကျွန်တော်တို့သိပါတယ်ဒါပေမဲ့အခုဒီရပိုင်းအတွင်းမှာပဲဒီလိုလုပ်နေတဲ့ကြားတွေကပဲအထူးသဖြင့်ဒီရပိုင်းအတွင်းမှာအထူးသဖြင့်ကချင်အဖွဲ့တွေနဲ့ပေါ့နော်ကချင်ရဲ့အဖွဲ့နဲ့ဆိုလို့ရှိရင်ကချင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တမတော်ဘဲကထိခိုက်တာရှားတယ်လို့မနေ့ကဆိုလို့ရှိရင်လည်းတမတော်ရဲ့ပြစ်ခတ်မှုကြောင့်ကချင်အဖွဲ့ကဒီဘူလောင်းတင်တန်းကလူငယ်လေးတွေ20ကျော်ပြေးဆုံးခဲ့ရတယ်ဆိုတော့ဖြစ်ရမျိုးကျွန်တော်တို့ကြားရတယ်။ကြားရတယ်ဆိုတော့ဒီကိစ္စမျိုးတွေကိုတားဆီးနိုင်ဖို့ဒါမှမဟုတ်ဟိုဒီကိစ္စတွေကိုကာကွယ်နိုင်ဖို့ဒီကိစ္စတွေကနေပြီးတော့ပြစ်ခတ်ခကြီးကြီးမားမားထပ်ပြီးဖြစ်မသွားစေဖို့ဆိုလို့ရှိရင်ဟိုတမရကြီးနေနဲ့အရေးတကြီးဘာများလုပ်ချင်တယ်ဗျအရေးတကြီးဘာများပြောချင်တာရှိလဲခင်ဗျအဲ
့တော့တရားလေးရှင်းရမယ်ဆိုရင်နော်အခြေခံကတော့ခုနကလိုငင်းငယ်ရရှိကိစ္စကကျွန်တော်တို့ရဲ့ဒီပြည်သူအများစုရဲ့ဆန္ဒပေါ့လေပြောကြမယ်ဆိုရင်ပြည်သူအားလုံးရဲ့ဆန္ဒဖြစ်ပါလားပြည်သူအားလုံးရဲ့ဆန္ဒဖြစ်တဲ့အောင်ငင်းငယ်ရရှိဖို့အတွက်ကိုကျွန်တော်အစိုးရနေပြီးတော့ပြည်သူအများစုဆန္ဒဖြစ်သလိုကျွန်တော်တို့ရဲ့ဆန္ဒလည်းဖြစ်တယ်ဒါကိုကျွန်တော်ကြိုးပမ်းပြီးတော့အကောင့်တွေဖို့ဆောင်ရွက်နေတော့အော်ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲကြဖို့အတွက်လည်းနှစ်ဖက်ကကျွန်တော်အခြေအောင်းများစွာကျွန်တော်ဒါတွေ့ဆုံပြီးတော့ကျွန်တော်ဆွေးနွေးကြတယ်။တိုးစလဲတချို့ပိုင်းလေးတွေကကျွန်တော်အလျှော်တင်းလေးတွေရှိတယ်။အလျှော်တင်းလေးတွေလည်းတချို့လျှော့ပေးနိုင်တာတွေလျှော့ပေးနိုင်တယ်။တချို့မပေးနိုင်တဲ့ဟာလေးတွေလည်းပြန်ပြီးတော့စဉ်းစားကြပြုကြတယ်။အဲ့တော့ကျွန်တော်ရဲ့ဆန္ဒကတော့ပြစ်ခတ်တိုက်ခိုက်မှုကိုကျွန်တော်ရအောင်လုပ်ချင်တယ်။ရပ်ဆဲချင်တယ်။ရပ်ဆဲချင်တယ်။အဲ့တော့ပြစ်ခတ်တိုက်ခိုက်မှုဖြစ်တယ်ဆိုတာလည်းဟိုတစ်ဖက်တည်းကြောင့်ဖြစ်တာတော့မဟုတ်ပါဘူး။နှစ်ဖက်မှာကျွန်တော်ဒါပြဿနာလေးတွေကျွန်တော်ရှိပါအဖေမပြတော့လို့ရှိတယ်။အဲ့တော့သူ့ပဲကိုပဲဟိုလူကလုံနေဒီလူကလုံနေတဲ့ဒါတွေကိုကျွန်တော်တို့ပြောနေလို့ရှိရင်လည်းပြီးဆုံးမှကျွန်တော်တို့မဟုတ်တော့သို့တော်လည်းဒီကနေ့အထိရတော့ခင်ဗျားပြောသလိုပဲပြက်ခတ်တိုက်ခိုက်မှုလေးတွေရှိသေးလို့ဒီလိုတွေကျွန်တော်တို့ဖြစ်နေတာ။ကျွန်တော်ယူရချက်ကတော့ပြက်ခတ်တိုက်ခိုက်မှုကိုရပ်ဆဲခြင်းနဲ့ပြက်ခတ်တိုက်ခိုက်မှုကိုရပ်ဆဲဖို့အတွက်ကျွန်တော်နီးလန်းနေရှာကြတယ်ဘယ်လိုတွေလုပ်ကြမလဲ။တပ်ကိုလည်းကျွန်တော်တို့ပြောတာပါတဖက်ကိုလည်းကျွန်တော်တို့ဒါညှိတာပါ။တပ်ကိုဆိုလို့ရှိရင်လည်းမင်းတို့သွားပြီးတော့စခန်းတွေကိုတိုက်ထားပြုတာဘာညာလုံးဝမင်းတို့မလုပ်နဲ့။သို့တော်လည်းပဲဟိုလူဆိုတော့ကိုယ့်အသက်တော်ကကာကွယ်ပိုင်ခွင့်ရတော့ရှိရမှာ။ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ့်ကိုခုခံကာကွယ်ရုံမှာအပါဂျာနာဘာမှမလုပ်နဲ့။ဒါတွေလည်းတပ်ပိုင်းရသူတို့ဒါလိုက်နာပြီးတော့ဆောင်ရွက်နေပါ။တိုးတုံးလည်းမြေပြင်မှာအောက်ခြေမှာကျတော့တချို့ကိစ္စလေးတွေကဟိုလူကစပစ်တယ်ဒီလူကစပစ်တယ်နဲ့ဒီပြဿနာလေးတွေဖြစ်နေ။အဲ့တော့ဒါတွေကိုရှင်းနိုင်ဖို့အတွက်ကစောင့်ကြည့်လေ့လာတဲ့အဖွဲ့ကျွန်တော်ကဒါကိုတည်ဆောက်ရမယ်။နောက်တစ်ခုကကျွန်တော်ကတော့ဆက်ဆံရေးစခန်းတွေကျွန်တော်တို့ထားရမယ်။အဲ့တော့ဆက်ဆံရေးစခန်းတွေလည်းကျွန်တော်တို့ဒါထားဖို့အတွက်ဒါတွေလည်းကျွန်တော်နှစ်ဖက်ကိုဆုံးဖြတ်ထားပြပါပြီ။စောင့်ကြည့်လေ့လာတဲ့အဖွဲ့နဲ့စောင့်ကြည့်ပြီးတော့အာ तू ကတော့လွန်တယ် तू ကမှားတာ။အဲ့တော့နောက်တစ်ခါဒါမျိုးမဖြစ်အောင်ဟိုလာဂယူဆိုင်မယ်အစတည်းအဖြစ်ဒီအဖွဲ့တွေလည်းဖွဲ့စည်းပြီးတော့ကျွန်တော်တို့ကဒါလှုပ်ထားပြပြီ။လှုပ်ထားပြပြီဆိုတော့အဲ့တော့ဒါဒီနဲ့ကျွန်တော်ကမဖြစ်အောင်ထိန်းသွားပါပဲ။အဲ့တော့ပြက်ခတ်တိုက်ခတ်မှုတွေကျွန်တော်တို့ကလည်းမဖြစ်စေချင်။တပ်ဖက်ကလည်းခုနကလိုထိခိုက်ကလန်ဟိုကြာဆုံးမှုဘာညာရှိတယ်ပြုတယ်ဆိုရင်ဟိုတိုင်းပြည်အတွက်ပဲနင့်လာတာ။တဖက်ကလည်းထိခိုက်ကြဆုံးမှုတွေရှိတယ်ပြုတယ်ဆိုတော့တိုင်းပြည်ရပဲနင်းတာ
နောက်ပြည်သားတွေ
မဖြစ်စေချင်ဘူးအဲ့တော့တပ်ကိုလည်းကျွန်တော်ပြောပါတယ်အခုဖြစ်စေတဲ့ပတ်သက်ပြီးတော့ခဏလို့ဖြစ်တဲ့ပြုတဲ့ကိစ္စတွေကိုခင်ဗျားတို့ခဏလို့အင်တာဗျူးလုပ်လိုက်ပါမှန်မှန်ကန်တဲ့ပြည်သူတွေသိသွားဖြစ်တယ်ဆိုတော့နှစ်ဖက်မှာဒါပြဿနာရှိလို့ကျွန်တော်ဖြစ်ကြတော့တဖက်တည်းပြည်ယုံတာမဟုတ်ဘူးနှစ်ဖက်ပြည်လို့ဒါပြဿနာဖြစ်ကြတယ်ဒီလိုဖြစ်တာတွေကကျွန်တော်တို့ငင်းချင်ရေးဆွေးနွေးတဲ့ဟာတွေကိုသွားပြီးတော့ခုနကလို့ကျွန်တော်အနောက်ချက်ဖြစ်စေတယ်ကျွန်တော်တို့ရဲ့ခုနကလို့ပထမခြေလှမ်းဖြစ်တဲ့ပြက်ခတ်တိုက်ခိုက်မှုရစရေးဆိုတဲ့ကျွန်တော်တို့ရည်မှန်းချက်ကိုသွားပြီးတော့ဒါကခုနအကျိုးသက်ရောက်မှုတွေရှိစေတယ်အတတ်နိုင်ဆုံးကျွန်တော်ကတော့မဖြစ်စေချင်ဘူးနှစ်ဖက်ကခုနကနော်
ဟုတ်ကဲ့